2024ခုနှစ်နှစ်သက်ကိုရောက်လာချိန်မှာຫນွေဦးဒေါ်လာရေး3နှစ်လောက်အချိန်အတွင်းစစ်ကောင်စီကိုစန့်ကျင်နေတဲ့ဒေါ်လာရေးအဖွဲ့တွေရဲ့မျှော်မှန်းချက်တွေပိုပြီးပြပြပြင်းပြင်းရှိလာနေပါတယ်။ဒီအချိန်မှာပဲအမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီ NUCC နဲ့မျိုးသားညီညွတ်ရေးအစိုးရ NUG ကနှစ်သက်ကိုပူးတွဲကြေညာချက်တစ်စောင်ကိုထုတ်ပြန်လိုက်ပါတယ်။ဒီကြေညာချက်မှာဒေါ်လာရေးအင်အားစုတွေကြားမှာဘုံနိုင်ငံရေးသဘောတူညီချက်တစ်ခုအမြန်ဆုံးရရှိဖို့အချိန်ဟုန်မြင့်ကြိုးပမ်းနေပါတယ်လို့ဆိုပါတယ်။တစ်ဆက်တည်းအသွင်ကူးပြောင်းရေးကာလဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေတရပေါ်ပေါက်လာရေးအတွက်လိုအပ်တဲ့ပြင်ဆင်မှုတွေပြုလုပ်နေတယ်လို့ဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးအမျိုးသားညီညွတ်ရေးအစိုးရဝန်ကြီးချုပ်ယုံပြောရေးဆိုခွင့်ရှိသူဦးနေဖုံးလက NUG အနေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တွဲဆုံမှုတွေမကြာခဏလုပ်နေပါတယ်လို့ပြောပါတယ်
တိုင်းနာဒေါ်လာရေးအင်အားစုကိုအားလုံးလိုနေပေါ့တော့အားလုံးလိုနေရတော့ကျွန်တော်တို့ကဒါတွေးဆုံတယ်ညီနိုင်တယ်နောက်ပြီးတော့ဒီသဘောစီရေးသဘောတူညီမှုတွေယူပြီးတော့စီရေးရပူးပေါင်းဆောင်ရွက်တာတွေလည်းရှိတယ်လို့နိုင်ငံရေးရသဘောတူညီမှုတွေလည်းရနိုင်မှုလည်းဒါတွေးဆုံဆွေးနွေးမှုတွေကတော့အစင်းသက်မပြတ်ရှိနေတယ်ပေါ့နော
်သဘောတူညီချက်တွေနဲ့ပတ်သက်လို့တက်လျော်တဲ့အချိန်မှာထုတ်ပြန်မှုတွေလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းဆိုပါတယ်တစ်ဆက်တည်းအသွင်ကူးပြောင်းရေးကာလဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေတရပေါ်ပေါက်လာရေးအတွက်လည်း
ကွာကတော့ဖွဲ့စည်းပုံအခြေခံဥပဒေကတော့အဲ NUCC ရဲ့ဒီ roadmap နံပါတ်၈မှာကဒါဒါအသွင်ကူးပြောင်းကာလဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရမယ်ရေးဆွဲမယ်ဆိုတာပါတယ်လေနော် NUG အနေနဲ့ကတော့ NUG ရဲ့ဒီ NUG အနေနဲ့ကတော့ဒီမူချမ်းသဘောမျိုးပြင်ဆင်ပြီးတော့ဒီ NUCC ဘက်ကိုပေးပို့ထားတာရှိပါတယ်ဒါပေမဲ့လည်းတကယ်တမ်းရေးဆွဲရမှာတော့ NUCC ကရေးဆွဲရမှာဆိုတော့လေဒီမူချမ်းနေပေါ်မှာအဲဒါမူချမ်းကအန်ယူဂျီကပေးတဲ့မူချမ်းတွေမကောက်ဘူးဗျာ။တော့အခြားကိုးကားစရာမူချမ်းတွေလည်းရှိကောင်းရှိမှာပေါ့နော်
။တစ်ဆက်တည်းအန်ယူစီစီအနေနဲ့တိုင်းရင်းသားအဖွဲ့တွေကြားမှာနိုင်ငံရေးအရသဘောတူညီချက်တွေရဖို့ကြိုးပမ်းနေပါတယ်။အန်ယူစီစီအဖွဲ့ဝင်ခွန်မြင့်ထွန်းကလည်းပြောပါတယ်
။ကျွန်တော်ဒီຫນွေဦးတွန်လှန်ရေးမှာရေပုံရနိုင်ငံရေးသဘောတူညီနိုင်ငံရေးအခြေခံတရားကတော့ကျွန်တော်တို့မှာရှိထားပြီးသားဖြစ်ပါတယ်။သို့တော်လည်းဒီနေ့အခြေခံကတော့ Federal Democracy Charter လောက်နဲ့မလုံလောက်တော့ဘူး။ကျွန်တော်တို့အသွင်ကူးပြောင်းရေးကာလဖွဲ့စည်းဖို့အခြေခံဥပဒေတရလို့လိုအပ်နေတာလည်းဖြစ်ပါတယ်။ဒါကြောင့်မို့လို့ဒီအသွင်ကူးပြောင်းရေးကာလဖွဲ့စည်းဖို့အခြေခံဥပဒေတရရေးဆွဲရေးအပါအဝင်ကျန်တဲ့ကျွန်တော်တို့နိုင်ငံရေးရသဘောတူညီချက်တွေကိုကျွန်တော်တို့တော်လှန်ရေးအင်အားစုတွေချမှာရယူနိုင်ရေးအတွက်ကိုကျွန်တော်တို့ပို့အမျိုးသားဖက်ဒရယ်ကောင်စီပါဝင်အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီရလက်တာကိုအရှိန်အဟုန်နဲ့ကြိုးပမ်းဆောင်ရွက်နေတာဖြစ်ပါတယ်
။တိုင်းရင်းသားအဖွဲ့တွေရဲ့နိုင်ငံရေးဘုံသဘောတူညီချက်ဟာရေဘူးရအနေနဲ့ရှိပြီးသားဖြစ်တယ်လို့လည်းချင်းမျိုးသားတက်ဦး CNF ပြောရေးဆိုခွင့်ရှိသူဆက်လိုင်းထက်နီကပြောပါတယ
်ကျွန်တော်တို့မှာတိုင်းရင်းသားတွေအားလုံးရဲ့နိုင်ငံရေးပုံသဘောတူညီချက်ကတော့ Federal Check Community Body ရတော့ကျွန်တော်တို့ဟိုငကိုကလေးကရှိပြီးသားဖြစ်ပါတယ်နေဦးတော်လိုင်းမှာစစ်ကောင်စီအမြင့်တက်ထုတ်ချရေးအာဏာရှင်ချက်ဆုံးရေးဆိုတဲ့အဓိကကတော့ကျွန်တော်တို့စစ်ရေးကိုအဓိကထားနေတာဆိုတော့အဲ့လိုမျိုးဒီနိုင်ငံရေးနဲ့ပတ်သက်ပြီးတော့ထဲထဲဝင်ဝင်ပို့ပြီးတော့လုပ်တာမျိုးတော့ဟုတ်မရှိသေးဘူးခင်ဗျာဒါပေမဲ့အဲ့ဒါကတော့ကျွန်တော်တို့တနေ့ဖြစ်လာမယ့်ဟာ
KNDF ကရင်ပြည်အမျိုးသားကာကွယ်ရေးတပ်ဦးစီးဖြစ်သူခွန်ပီထူးကတော့တဆင့်တက်ပြီးဆောင်ရွက်သွားမယ့်အခြေအနေတွေဖြစ်ပြီးဆောင်ရွက်ခဲ့တဲ့စစ်ရေးပူးပေါင်းမှုတွေအပေါ်မှာယုံကြည်မှုအရပူးပေါင်းဆောင်ရွက်နိုင်ခဲ့တာဖြစ်တယ်လို့လည်းပြောပါတယ
်ဒီပုံသဘောတူညီချက်ပေါ့နော်ဒီပြည်ညင်မှာပြတ်တမ်းထားတဲ့အတိုင်းကိုကျွန်တော်တို့ပူပေါင်းဆောင်ရွက်ခဲ့ကြတာဖြစ်ပါတယ်ပေါ့နော်ဆိုတော့ကျွန်တော်တို့နားလေတလောက်ကတော့ NUG ဖက်ကလည်းအတွင်ကူပြောင်းရေးအစိုးရဖက်ကိုပေါ့နော်ဒါတဆင့်တူပေါ်ဆောင်မှာပေါ့နော်ဒီအစိုးရဖွဲ့ဖွဲ့စည်းမှုတွေနောက်ဒီအစိုးရ status ပေါ့နော်အဲ့ဒါတည်ရှိမှုတွေကိုတဆင့်တူဖွဲ့စည်းဖို့ပြင်ဆင်နေတဲ့အခြေအနေမျိုးတွေရှိတယ်လို့ဒီဖွဲ့စည်းပုံအရပေါ့နော်ရေးဆွဲနိုင်ရေးကိစ္စတွေကိုလည်းပေါ့နော်လဲဆုံးတော့ဒီအတွင်ကူပြောင်းရေးဖွဲ့စည်းပုံလိုမျိုးတွေပေါ့နော်ဒါတွေကိုရေးဆွဲဖို့ပြင်ဆင်နေတဲ့ဆိုတဲ့အခြေအနေတွေကိုကျွန်တော်တို့သိရတယ်။အဲဒီတော့ကျွန်တော်တို့ကအဲ့လိုမျိုးတွေအခြေအနေဖြစ်ပေါ်တိုးတက်နေတဲ့အရာတွေကိုတော့အင်မတန်ကြိုဆိုတယ်။ဒီအခုတိုးတက်နေတဲ့စီးနိုင်ငံရေးပူးပေါင်းဆောင်ရွက်မှုကလည်းဒါယုံကြည်မှုတွေနဲ့တကယ်ပူးပေါင်းဆောင်ရွက်နေကြတဲ့အခြေအနေဖြစ်တဲ့ပုံမှာတော့ကျွန်တော်တန်တရားမရှိဘူး
။တိုင်းရင်းသားအဖွဲ့တွေအားလုံးလိုလိုမှာ2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုဖျက်သိမ်းဖို့စစ်တပ်ဟာနိုင်ငံရေးရစွန့်ခွာမယ်စစ်တပ်ကိုအသွင်ပြောင်းပြီးရွေးကောက်တင်မြောက်ထားတဲ့အကြက်သားအစိုးရအုပ်ချုပ်မှုအောက်မှာနေရမယ်ဆိုတာတွေကိုအားလုံးကလက်ခံထားကြတာဖြစ်ပါတယ်ခင်ဗျာ။